စစ်တပ်နဲ့ဂါကွေးတပ်ဖွဲ့တွေစီးရီးတင်းမာနေတဲ့မန္တလေးတိုင်းမရေယာမြို့နယ်တွေကကြေးရွာတွေကိုစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်တာကြောင့်နိုဝင်ဘာ2ရက်နေ့ကနေ9ရက်နေ့အထိ5ရက်အတွင်းအရသာ4ဦးသေဆုံးပြီးတော့ထိခိုက်သူတွေရှိတယ်လို့ဒေသခံတွေကပြောတာပါစစ်တပ်ဘက်ကအင်အားဖြည့်တင်းပြီးတော့စစ်ကြောင်းထိုးနေတယ်လို့လေကြောင်းကနေပစ်ခတ်တာတွေလည်းရှိခဲ့တယ်လို့မရေယာဒေသခံတူကအခုလိုပြောပါတယ်
ဒီနေ့ရနေရပါတော့ဟိုဘက်ကမရဘက်ကလက်နက်ကြီးထူရတယ်ကတော့အဲဒီလူကြီးခိကြိုက်တယ်ရှိနေကြသူဆုံးလာပြီးတော့ရှိနေပါတော့ဒီပိုင်းရဲ့နှစ်ယောက်ကသူဆုံးသွားတာတွေ့ရတယ်လေကြောင်းတိုက်ခိုက်တာတော့ကျွန်တော်တို့နေရနေရတိုက်ခိုက်သွားတာကနေရနေရတိုက်ခိုက်သွားတာဆိုတော့ကျွန်တော်အယူပါပေါ့မရရရဲ့အနောက်ဘက်ဒီကြောင်းနဲ့တိုက်ခိုက်မှုကြီးအဲပြုလုပ်သွားတယ်ပေါ့နော်နေရနေရပြုလုပ်သွားတယ်ပြုလုပ်သွားတယ်မှာပြည်သူ၃ယောက်တော့အထိကရှိနေပါတော့လေကြောင်းတိုက်ခိုက်မှုကြီးရတော့ဒီဟာပေါ့နော်အိနေလို့ခုနှစ်ရက်နေမှာတော့လက်နက်ကြီးအမရယာဘက်ကလည်းထူတယ်တခါတော့လို့ဒီဟိုဘက်ကထူတယ်ပေါ့နော်အဲ့တော့ထူရဲ့နေရာမှာဒီဒီကတော့ဟို3ယောက်ပေါ့နော်နားတယ်2ယောက်ကတော့ကြောက်ဟိုဆုံးသွားတယ်ပေါ့နော်ဒီကကဆဘက်ကနော်ကျွန်တော်တို့ဒီနောက်ချမ်းမရယာနောက်ချမ်းနေမှာခင်ဗျားအများကြီးနဲ့အလုံးကြီးနဲ့တော့ထူနေရတယ်တွေ့ရတယ်ပေါ့
စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းကြေးရော်တွေမိရှုခံရတွေရှိပြီးတော့စစ်ကြောင်းတွေရှိနေတဲ့အတွက်မိရှုခံရတဲ့ရေအတွက်တိကျသိရဖို့ခဲရင်းနေတယ်လို့တပ်ကံတွေကပြောပါတယ်မရီယာမြို့နယ်နေရာတော်တော်များများကိုကာကွယ်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးတော့စစ်တပ်ဘက်ကနယ်မြေစူးမှုအတွက်စစ်ကြောင်းထိုးပြီးတိုက်ပွဲတွေရှိနေတာလည်းဖြစ်ပါတယ်။စကိုင်းတိုင်းဘူးတလင်ဘက်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပြီးတော့ဖမ်းဆီးခံရတဲ့တရားခံတချို့ပြန်လည်လွတ်မြောက်လာတာတွေရှိတယ်လို့ဖမ်းဆီးခံထားရသူတွေလည်းဆက်ရှိနေပါတယ်။နိုဝင်ဘာလ9ရက်နေ့မှာတော့အနောက်မြောက်တိုင်းစစ်ဌာနချုပ်နဲ့3မိုင်အကွာမှာရှိတဲ့တပန်းရွာကိုမိရှုခဲ့လို့နေရင်32လုံးမီးလောင်ကျွမ်းခဲ့ပါသေးတယ်။ဘုဒ္ဓလင်မြို့နယ်တဲကအချင်းနေကိုဒေသခံတူပြောပြတာက
မင်းအချို့တန်းနေပိုင်းပေါ့သခန်းရွာပါအင်ကြီး30နှစ်လုံးမှာအဲသူတို့ကဘုဒ္ဓလင်တနေလုံးကိုထိုးမဲ့အနေအထားရှိတယ်30လောက်ကတော့ပြန်လွတ်ပြီးကျန်တဲ့60 50-60လောက်တော့ကျန်အောင်ပါသူတို့ကလည်းဒီစစ်ကြောင်းထဲမှာပဲယူလီယာစစ်ကြောင်းထဲမှာပဲအပုံပါနေတာဖြစ်တယ်ပြန်လှည့်တော့လေလူတွေကတော့သူတို့ကသူတို့တော့ဘာမှမလုပ်ဘူးဒါပေမဲ့ဘာတူရဝင်လို့ရှိရင်အာလူရစ်တဲ့အဖွဲ့ကလူရစ်တဲ့အဖွဲ့ပေါ့နော်ဒီလိုမတိရဘူးပေါ့ဟောတတ်တဲ့အဖွဲ့ကတတ်တဲ့အဖွဲ့ပေါ့ဒီလိုမတိရဘူးအဲ့ဒီမဲ့အဆက်တာပြည်သားတွေကိုပြောလို့အရာတွေစကားတွေပြခဲ့ရတယ်
။ပြန်လည်လွတ်မြောက်လာသူတွေရဲ့ဆက်သွယ်ပေးမှုနဲ့ဘုဒ္ဓလင်မြို့နယ်နေမြေရှင်းလင်းရေးမှာတာဝန်ရှိတဲ့ဒုတိယစစ်ကြောင်းမှုဆိုသူနဲ့ကာကွယ်ရေးတပ်ဖွဲ့တွေဖုန်းပြောခွင့်ရခဲ့ပြီးတော့နေမြေရှင်းလင်းပြီးတဲ့အခါဖမ်းဆီးထားသူတွေကိုပြန်လွတ်ပေးမယ်လို့စစ်ကြောင်းမှုကပြောဆိုတဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောရတယ်။ဒါနဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်တယ်လို့ဖမ်းဆီးထားသူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်မှုတစုံတရာမရှိပါဘူး။ဘုဒ္ဓလင်မြို့နယ်တဲကကြေးရွာတွေကိုစစ်တပ်ကနယ်မြေရှင်းစစ်ကြောင်းထိုးနေတာတလားကျော်ရှိလာတဲ့အချိန်မှာအရသာဒရာဇင်တပ်မင်းတက်ပြတ်ခံထားပြီးတော့ဓာတ်နဲ့ချီတဲ့နေရင်တွေလည်းမိရှုခံထားရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကစစ်တပ်စစ်ကြောင်းကိုဂျားပြတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအသေးဆုံးနဲ့ဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်ဘုဒ္ဓလင်မြို့နယ်တဲကိုစစ်တပ်ဘက်ကကြော့ပြန်စစ်ကြောင်းထိုးနေတာလည်းဖြစ်ပါတယ်ခင်ဗျာ။